င်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့တောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုအရင်အောင်ဆုံးViewy Facebook Messenger ကနေတော့ရေးလာတဲ့တော်ရရှင်တွေရဲ့အစာတို့လေးတွေကိုဖော်ပြပေးသွားကြပါမယ်။ဒီမှာနိုင်နိုင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Morning မင်္ဂလာပါ။အမြင်နေကောင်းပါစေ။ကျမရေးကိုအထူးဂရုစိုက်ကြပါလို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့အကုန်နေအိမ်တွေကနေပြီးတော့လှုပ်လှုပ်ပြီးတော့ပဲကျမရေးအတွက်သတိထားနေကြပါရဲ့နော်။တော်ရရှင်တွေအနေနဲ့လည်းကျမရေးကိုဂရုစိုက်ပါလို့ပြန်ပြီးတော့သတိပေးကြပါရဲ့။ကျေးဇူးတင်ပါတယ်။ဒီနေ့ပိုင်ဆိုတဲ့တော်ရရှင်ကတော့ဖီလီကအမှုတန်းတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ရည်ကျဲမာခြင်းတို့နဲ့ပြည့်စုံပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်တဲ့ပေးရစုနဲ့ပြည့်ပါစေရှင်ကျေးဇူးတင်ပါတယ်ကျွန်တော်အိန္ဒိယရောက်မြန်မာဒုက္ခတွေပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူ့ရဲ့စာကိုဖော်ပြပေးလို့ကျေးဇူးတင်ကြောင်းထပ်ပြီးတော့ Messenger မှာစာရေးပြောလာတာပါဖီလီရေးကျေးဇူးအများကြီးတင်ပါတယ်သောရရှင်များပေးစာကကျွန်တော်တို့ခွန်အားဖြစ်စေပြီးတော့သင်ငန်းစာတွေရရှိစေပါတယ် Bamish Refugee New Delhi က Refugee ဒုက္ခတွေတွေကြောင်းတင်ပြပေးခြင်းပေမဲ့မတင်ပြရဲသေးလို့ပါအခွင့်အရေးရတာနဲ့တော်ရရှင်ပေးစာမှာပြောပြပေးပါဦးမယ်တဲ့ဟုတ်ကဲ့ဆောင်မြော်နေပါတယ်ရှင်နောက်ထပ်တော်ရရှင်တရားကတော့သူကလည်း Messenger ကနေပြီးတော့စာတို့လေးရေးလာတာပါဒီတော်ရရှင်ကသတင်းတွေနားထောင်ရတာကောင်းပါတယ်အခုလိုအချိန် COVID-19 ကရောဂါဘေးကာလမှာပိုးကူးဆက်သူသေဆုံးသူတွေဆင်းနေပါကြီးညာပေးလို့အများပြည်သူကြားသိရတာမလို့သတင်းသားထောင်ရင်နဲ့ကပ်ဘေးကိုလည်းကာကွယ်ဆောင်ရှားနိုင်ပါတယ်။ဒါကြောင့်မလို့အထူးကျေးဇူးပါဆိုပြီးတော့စာရေးပြောလာပါတယ်။ COVID-19 ဆိုလို့ကမ္ဘာမှာကြုံတွေ့နေရတဲ့ဒီကက်ရောဂါဘေးဆိုးကြီးကခွာနဲ့ကိုရောက်ရှိနေတဲ့မြန်မာတွေကိုလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေတာပါ။ဒီမှာနန္ဒဝေဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်။သူကလည်းဒီကက်ရောဂါဘေးကြီးမြန်မာနိုင်ငံမှာရိုက်ခတ်မှုတွေစိုးရိမ်လို့ပါဆိုပြီးတော့အခုလိုစာရေးလာတာပါ။သူကကျေးဇူးပါဗျို့ရေဝမ်းတော်သားတွေတဲ့တခုလောက်တောင်းဆိုခြင်းလို့ပါမြန်မာနိုင်ငံကအကြောင်းတွေကိုဖွင့်ဖို့တွေဒီယောဂါကက်ဆိုးကြီးဖြစ်နေချိန်မှာဖွင့်ဖို့ဆော်ပါသေးတယ်ဖြစ်နိုင်ရင်အကြောင်းတွေမူလတန်းကအစားမဖွင့်ပေးဘူးအမေတော်ဆန်းစုကြည်တည်အောင်ပြောပြပါနော်တဲ့နေ့စဉ်သတင်းတွေကိုနားထောင်နေရလို့ကျေနပ်မိပါတယ်အကြောင်းတွေလည်းမဖွင့်ပါသေးနဲ့အောင်လို့တိုင်းတစ်ပတ်ကနေပြီးတော့ဆူတောင်းနေပါတယ်ယောဂါရလာတော့မှသားသမီးတွေအတွက်နောင်နာမရခြင်းမူလေတဲ့အမေစုတည်အောင်ပြောပြပါလို့တိုင်ကြားပါရစေဖီဝီအားလုံးပဲကျမ်းမာချမ်းသာကြပါစေဆိုပြီးတော့ဝိုင်းတော်သားတွေအတွက်လည်းဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီနိုင်ငံသားမှနေပြီးတော့မြန်မာနိုင်ငံကအကြောင်းတွေဖွင့်မှာကိုစိုးရိမ်နေတဲ့သူပါ။အကြောင်းတွေဖွင့်မယ်ဆိုလို့ဒီအမေရိကန်ပြည်အောင်စုမှာတော့ဒီနှစ်စာတစ်နှစ်တစ်နှစ်လုံးအကြောင်းတွေပိတ်ထားတဲ့အတွက်ကြောင့်မလို့ဒီနွေရာသီကဇွန်လမှာစပြီးတော့တကယ်တမ်းစက်တင်ဘာမှာအကြောင်းပြန်ဖွင့်ရမှာဖြစ်ပါတယ်။ဒါမဲ့လည်းစက်တင်ဘာအကြောင်းဖွင့်မဖွင့်အဲ့လိုဟာတွေတော့မကြေညာသေးပဲနဲ့ဇွန်လအထိအကြောင်းတွေကိုပိတ်ထားလိုက်တာဖြစ်ပါတယ်။ဒါနဲ့တလောကပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြည်သစ်မှာအကြောင်းတွေပြန်ဖွင့်လို့ကလေးတွေအကြောင်းတွေမှာ COVID-19 ရောဂါကူးစက်ကြတဲ့သတင်းတွေလည်းဖတ်ရပါရဲ့နော်။ဒါကြောင့်မို့ဒီသောရရှင်ကစိတ်ပူပြီးတော့မြန်မာနိုင်ငံမှာအခုလောလောဆယ်အကြောင်းတွေပြန်မဖွင့်ပါနဲ့လို့ဆိုပြီးတော့တားလာတာဖြစ်ပါရဲ့။ဒီကိုရိုနာကပ်ဘေးဆိုးနဲ့ပဲပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဒီသောရရှင်ကတော့ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေတဲ့ရွှေပြောင်းလူသားတဦးဖြစ်ပါရဲ့။သူကမင်္ဂလာပါ view ဝမ်းတော်သားများခင်ဗျာ။ကျွန်တော်နာမည်တော့မပြောတော့ပါဘူး။ကျွန်တော်ကထိုင်းကပါဆိုပြီးတော့သူ့စာကိုအခုလိုအစားချီပြီးရေးလာခဲ့ပါသေးတယ်
။ကျွန်တော်ကထိုင်းနိုင်ငံဘန်ကောက်မြို့စူဆော့ဝတ်လမ်း30မှာရှိတဲ့ဟုံစီအထက်ကျုပ်စိတ်ရုံအလုပ်သမားတဦးပါ။ COVID-19 ရောဂါကြောင့်မြန်မာအလုပ်သမားတွေလည်းအလုပ်ကနေဖြုတ်တာခံနေရပါတယ်ဗျာ။အလုပ်ဖြုတ်တာခံရတယ်ဆိုပေမဲ့မြန်မာပြည်လည်းပြန်လို့မရအခြားအလုပ်လည်းရှာမရနဲ့စားဝတ်နေရေးအခက်အခဲတွေ့နေပါတယ်။ကိုဗစ်ရောဂါကြီးရှိနေပေမဲ့တကြံတုံးကလည်းအလုပ်ဆင်းခဲ့ရပါတယ်။စေယုံတထေကအလုပ်ဆင်းခိုင်းလို့ပါ။အခုမေလပိုင်းမှာဆိုရင်ပုံမှန်အားဖြင့်တစ်လမှာပိတ်ရက်၄ရက်ရှိပါတယ်။ဒါပေမဲ့ဒီမေလပိုင်းမှာပိတ်ရက်က9ရက်ဖြစ်သွားပါတယ်။ဒါကြောင့်နောက်ထပ်3ရက်ခလောက်ခလာစာမရပါဘူး။အလုပ်သမားတွေကလည်းအလုပ်ကအပြစ်ရှာပြီးထုတ်နေပါတယ်။ဒါမဲ့ဇွန်လပိုင်းမှာဆိုရင်ရှေ့ရက်ပြိမယ်လို့ကြေညာထားပါတယ်။အလုပ်ဖြုတ်ခန့်ထိတဲ့အလုပ်သမားတွေကလည်းဘာအကျိုးခံစား권မှမရှိပါဘူး။မြန်မာအစိုးရကိုအကူအညီတောင်းနေပါတယ်ဗျာ။ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါ။ VOE ကနေတစင်ဆက်သွယ်ပေးဖို့မြစ်တာရခံပါတယ်။ကျွန်တော်တို့အမျိုးမျိုးဒုက္ခရောက်နေပါတယ်ခင်ဗျာ။လောက်ကုန်လို့လစာထုတ်ရင်စားဖို့တော့အနိုင်နိုင်ဖြစ်နေလို့ပါ။အခန်းကတော့ပေးဖို့တော့မလောက်မငှဖြစ်နေလို့ပါဗျာ။
ဒီတော့ရှင်ကတော့လောလောဆယ်ထိုင်းမှာဆက်ပြီးတော့အလုံးလုံးနေတဲ့တော်ရရှင်ဖြစ်ပါရင်ဒီကိုရိုနာကပ်ဘေးကြောင့်ဒီစီးပွားရေးတွေကျဆင်းပြီးတော့သူတို့အလုပ်တွေကိုလည်းအခက်အခဲနဲ့ရိုက်ခတ်မှုတွေဖြစ်တယ်ဆိုတော့ရေးလာတာပါဒီမှာထိုင်းမှာရောက်နေတဲ့ဒ ဒီရွှေပြောင်းလို့သာတော်တော်များများတွေကတော့သူ့လိုတော်မှာအလုံးမရှိဘဲနဲ့ဒီအလုံးအကံရှင်မြန်မာနိုင်ငံကိုလည်းပြန်လို့မရဘဲနဲ့ပိတ်မိနေကြရရှိသလိုမြန်မာနိုင်ငံကိုပြန်သွားရတဲ့ဒီရွှေပြောင်းလို့သားတွေလည်းအများကြီးရှိလို့သိရပါတယ်เนาะဒါကတော့ကိုရိုနာကပ်ပြီးရဲ့ဒီအင်းကြီးနိုင်ငံဒီမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုရိုက်ခတ်မှုဖြစ်ပါတယ်
ပြည်သူတွေနဲ့ကိုနားဆင်ဖတ်ရှုပြီးတော့သတင်းဖော်ပြပါအကြောင်းအရာတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်လာကြတဲ့သောရရှင်ကြီးရဲ့မှာဆိုရင်တော့တကုတ်မျိုးတက္ကသောရရှင်ဦးလာထွန်းကတော့အာဏာပိုင်တွေရဲ့မတရားတဲ့တရားစီရင်မှုနဲ့ပတ်သက်ပြီးတော့ခုလိုရေးလာတာပါ။ရောင်းရီမြို့မှာကိုဗစ်-19ရောဂါကြောင့်လူတဦးသေဆုံးကြောင်းသတင်းမှာဖော်ပြခဲ့တဲ့အတွက်နိုင်ငံတော် တပ်ဖွဲ့ကဖမ်းပြီးတော့ဖမ်းမျိုးမရဲစခန်းမှာခြေကျုပ်ချထားပြီးတဲ့နောက်တလားကြာမေလ14ရက်နေ့မှာပထမကြိမ်ရုံးထုတ်ဖြစ်ပါတယ်အဲ့နောက်တပတ်နီးပါးကြာမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလားကျော်အတွင်းမှာအပြီးသက်စီရင်ချက်ဆုံးဖြတ်ခဲ့တာပါဒရင်မဖော်ပြမိလို့နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ခါနဲ့တရားဆွဲရဟာမဖြစ်တဲ့လို့ပဲဒီဖြစ်စဉ်အတွက်ဒရင်မကြီးကောင်စီကိုအကြောင်းကြားတင်တယ်လို့ကောင်စီတွင်မှုဦးမြင့်ကျော်ကပြောပါတယ်ဒါကတော့ view ရေးဒရင်မှာဥပဒေနောက်တစ်မျိုးမတိုးလိုက်ပါနဲ့ဒူရီဟာကြောက်တတ်တဲ့အမျိုးပြည်မှုသူ့အမည်သူဆိုတဲ့ဒီလေးကျိုးတစ်ပုတ်ရှိပါတယ်မူလကလေးကကိုလိုနီခေတ်ဥပဒေတော်လိုင်းကောင်စီခေတ်အမိတ်ဥပဒေတွေနဲ့မာဇလာခေတ်ဥပဒေတွေတပုံးကြီးပဲလူတွေကိုမလှုပ်နိုင်အောင်လှုပ်ထားတဲ့ဥပဒေတွေကြီးပါပဲအဲ့တရားစီရင်ရေးမှုရဆိုလို့ရှိရင်နောက်ပြတဲ့ဥပဒေကအထူးဥပဒေလို့သတ်မှတ်တာမူရင်းဥပဒေရှိနေတော့မှအထူးဥပဒေနဲ့ဆွဲလို့ရတယ်။တချို့အထူးဥပဒေတွေကလုံထုံလုံဒီဥပဒေတွေမထွက်နိုင်သေးတော့တင့်နဲ့ထင်တဲ့နီးနဲ့စီရင်ပါတယ်။ဒါတွေကိုမင်းမင်းပြပြလုပ်ပြီးတော့ကျိုးစိုးတင့်နဲ့ပါတယ်ပြောနေတာတွေကျွန်တော်တို့နားမလည်နိုင်အောင်ပါပဲ။ဒေါက်တာတန်းနှုတ်စကားကိုတည်ကူကောက်ပြီးတော့ဖွင့်ဆိုကြည့်လို့ရှိရင်ကျွန်တော်တို့တမိုင်းကိုမတင်လို့အနေကြတာပါပဲလား။စာကရှိနေလို့ Facebook Messenger ကလည်းပို့ထားပါတယ်။
ပရရှင်ဦးလာထွန်းဖြစ်ပါတယ်ကိုဗစ်ကာလသတင်းစစ်စစ်မှုရဲ့အခမ်းအနားဆိုပြီးတော့ကျွန်တော်တို့သတင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလက်ရှိဒီအစိုးရကလက်ထက်မှာစီရင်နေတဲ့တရားဥပဒေတွေကိုမဆလာခစ်ကဥပဒေနဲ့နှိုင်းပြပြီးတော့ဝေဖန်ပြောကြားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာရီထဲမှာဆိုတော့သောရရှင်တယောက်ရေးလာတဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါသေး။ဒီသောရရှင်ကတော့
အမေနိုင်ရင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာရာဆိုလို့တမရလိုနာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းလဲဖြစ်ပါတယ်။အရင်နှစ်တွေထက်ကုံစင်းနှုံးတွေအဆမတန်တက်တယ်။ဗီတာကတွေသုံးစတိုးကောက်တယ်။ပြည်သူတွေဒုက္ခမြောက်ပဲနေမလား။သူတို့ကပြောတယ်အခွန်ကောက်ခြင်းအဖြစ်တိုင်းပြည်ဗန္ဓာကိုတိဆောက်တာတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်တိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုံးလို့ရအောင်ပါပ
ါပြည်သူလူထုကဒီမိုကရေစီဒီကြရွေးချယ်ခန့်အပ်ထားတဲ့အစိုးရဖြစ်ပေမဲ့နိုင်ငံကိုပြောင်းလဲအောင်မလုံဆောင်ပေးနိုင်လို့ပြည်သူတွေအမတန်မှအစိပ်ပြေရပါတယ်ဆိုပြီးတော့ဒီတော်ရရှင်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်ရှင်။ဘာလို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရင်းကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တဲ့လိုမျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ် ပြီးတော့ဒေတာလာတဲ့ဒေါ်လာရှင်ကိုဆက်လက်ပေးစမှာ၄ဒီမှာထိုင်းနိုင်ငံကဒေါ်လာရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာလှုပ်လှုပ်နေရပါတယ်အိမ်ပြန်မှုအတွက်လဲ hotline ကနေဖောင်ဖြည့်ပြီးပြန်ချိန်ကိုစောင့်နေတာပါပြန်ချိန်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ချိန်တချင်းလေးကိုတောင်းဆိုပါရစေကျွန်တော်ကတော့VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်။ Okay, ကိုမျိုးညွတ်အောင်ကဒီတချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်။ဒီတချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နောက်ထောင်ကြည့်ပြီးတော့သဘောကျမိပါတယ်။ဒီမှာကိုမျိုးညွတ်အောင်ကအိမ်ပြန်ချိန်တချင်းထုတ်လွှင့်ပေးပါလို့ရေးလာပေမဲ့လည်းဒီတချင်းရှာကြည့်လိုက်တော့တချင်းနာမည်ကအိမ်ပြန်မယ်ဆိုတာပဲတွေ့ပါတယ်။တာဒီလူကတခြားအဆိုတော်နှစ်ယောက်နဲ့ပေါင်းပြီးတော့တကီးအဖွဲအနေနဲ့တည်ဆူထားတာပါ။သူတယောက်ထဲနဲ့အဲ့ဒီတချင်းကိုအပြင်ကဖျော်ဖြေပွဲတွေမှာတီးဆိုပြထားတာလေ။အွန်လိုင်းမှာတွေ့ရပေမဲ့လည်းအတန်အရေးသေးမကောင်းတဲ့အတွက်ကြောင့်မလို့၃ယောက်ပေါင်းပြီးတော့တီးဆိုထားတဲ့တချင်းလေးကိုပဲထုတ်လွှင့်ပေးလိုက်ပါရစေ။ဒီအိပ်ပြဲမယ်ဆိုတဲ့တချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်။နားဆင်ကြပါဦး။ဖော်တည်ဆိုထားတဲ့အင်ဂျင်မဲဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ